ချင်းကာကွယ်တပ်ဖွဲ့တွေတက်ခိုက်သိမ်းပိုက်ထားတဲ့တိုင်းငင်းစခန်းကိုပြန်လည်ရယူဖို့အင်အား60နီးပါးရှိတဲ့စစ်တပ်နဲ့ရဲပါဝင်တဲ့စစ်ကြောင်းဟာကလေးမျိုးကနေဒီကနေ့ဇန်နဝါရီလ18ရက်မနက်ပိုင်းမှာထွက်လာပြီးတိုင်းငင်းနဲ့ဆယ်မိုင်အကွာမှာရှိတဲ့နေရာကိုရောက်ရှိနေတာပါတက်ခိုက်သိမ်းပိုက်ပြီးနောက်ရက်မှာပဲစစ်တပ်ဘက်ကစစ်ကြောင်းထိုးလာတာဖြစ်ပြီးကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းစခန်းပြန်လက်မလွတ်ရရေးအစွမ်းကုန်ခုခံသွားမှာဖြစ်တယ်လို့ PDF ဇိုလန်တာဝန်ရှိသူတဦးကအခုလိုပြောပါတယ
်။အာရဲနဲ့စစ်တပ်ပေါင်းဒီမှာရောက်60လောက်။အဓိကတော့သူတို့ဒီတိုင်းကိုပြန်ရဖို့အဲ့ဒါကိုကြိုးစားနေတာပါ။တင်ထားတဲ့တိုင်းငယ်စခန်းကိုသူတို့ပြန်ထိုင်နိုင်အောင်ပေါ့လေ။အာပြန်ပြီးမှထိုးစီးဆင်လုပ်ဖို့ကြိုးစားနေတာပါ။ကျွန်တော်တို့ဆရာပြန်ပြီးတော့အဲ့နေရာတော့မပြီးနိုင်ဘူးပေါ့လေတော့ကျွန်တော်တို့ဒီစခန်းတိန်းခုတော့အဲဒီတိုက်ပြအတွက်အဲ့ဆယ်ယောက်ကျော်ကအတက်ကူလူတန်းသွားတာပေါ့သူတို့ရဲ့တွေးခုကျွန်တော်တို့ဒီတိုက်ပြလေးလို့ရှူလို့မရဘူးဒီတိုင်းနဲ့မှလည်းကျွန်တော်တို့ပြီးဆိုင်ရတာတော့တော်တော်လေးကိုညားနေတဲ့အတွက်ဒီဟာကိုတော့ကျွန်တော်တို့စကားစားလက်ထဲကိုတော့ပြန်အပ်ဖို့ကတော့အလုံးဝဆိုပြီးတော့မပြီးထားဘူးပေါ့လေ
တိုင်းငင်းစခန်းတိမ့်တိုက်ပွဲအတွင်းကာကွယ်ရေးတပ်ဖွဲ့တွေဘက်က9ယောက်ကြဆုံးပြီး20ကျော်ဒဏ်ရာရခဲ့တယ်လို့စစ်တပ်ဘက်က30နီးပါးသက်ဆုံးခဲ့ပြီးလက်နက်တွေသိမ်းဆည်းနိုင်ခဲ့တာအပြင်လေကြောင်းတိုက်ခိုက်တာနဲ့လက်နက်ကြီးအကူတွေပါပစ်ပေးရတဲ့အထိပြင်းထန်ခဲ့တာပါအဲ့ဒီတိုင်းငင်းစခန်းကို2022ခုနှစ်တုန်းကလည်းကာကွယ်ရေးတပ်ဖွဲ့တွေကတိမ့်ပိုက်ခဲ့ပြီးစစ်တပ်ဘက်ကပြန်လည်ထိုးစစ်ဆင်လာတဲ့အတွက်10ရက်အကြာခုခံပြီးတဲ့နောက်မှာစခန်းကိုလက်လွတ်ခဲ့ရတာပါအဲ့ဒီနောက်မှာတော့အခုနှစ်2024ခုနှစ်ဇန်နဝါရီလ16ရက်မနေ့ကကာကွယ်ရေးတပ်ဖွဲ့တွေကဒုတိယအကြိမ်ပြန်လည်သိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်။စကိုင်းတိုင်းဘက်မှာဆိုရင်လည်းဇန်နဝါရီလ16ရက်မနေ့ကမုံရွာကနေထွက်လာတဲ့စစ်တပ်ဟာဇန်နဝါရီလ18ရက်ဒီကနေ့မှာဆလင်းကြီးမြို့နယ်ကကြေးရွာတွေဘက်မှာနေမြေရှင်းလင်းနေပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဆလင်းကြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပြပါတယ်။မင်းရဲ့
ကမောင်ဘက်ကနေပြီးတော့ဝမောင်းနဲ့ဝင်ပြီးတော့ဒီဆလင်းကြီးဘက်လာတယ်အဘိရောဒီနေ့ကြတော့ဒါတိကျောင်းထိုးတာပေါ့ကျွန်တော်တို့စားတော့ဘက်ကအင်းကတရားတော့ပါတယ်မနေ့ကတိုင်ဝမ်နည်းနည်းကြီးကြီးဖြစ်တော့ဝိတိတ်ညာရင်းရှိဘူးဒီနေ့တဲ့တိုင်ပွဲဖြစ်တယ်စားတော့ဘက်မှာ
ဒေတာကလည်းပြေးကြတော့ကျွန်တော်ပြေးကြတော့စလိပ်ကြီးဇဝက်ခါအပေါ်မီလောက်ပြေးရတယ်ကြာဟိုဟာလူကြီးငါးတော့ဆောက်ဆောင်တော့
စားထုံးရွာအနီးမှာတိုက်ပွဲဖြစ်ပြီးကြေးရွာတွေကနေအိမ်ရှစ်လုံးကိုလည်းစစ်ကောင်စီတပ်ကမိရှုဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်စစ်ကြောင်းထိုးနေတဲ့အတွက်ဆလင်းကြီးမြို့နယ်တွေကအုတ်ရှိပြားစားထုံးဒူးထောက်လက်ပံကျွန်းစတဲ့ကြေးရွာဆယ်ရွာတဲ့မင်းကဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ